ေသံခင်ဟာတခင်ပြင်းမှာတိုက်ပွဲတွေဟာတော်လေးပြင်းပြင်းထန်ထန်ဖြစ်လာတယ်တိုက်ပွဲအစဉ်မြင့်တဲ့မြင့်လာတယ်ပြည်သူလူထုအင်တာနက်နာနေရတယ်ဆိုတော့လူတိုင်းသိကြတဲ့ကိစ္စဖြစ်ပါတယ်တလောတုန်းကဥဖေသံကဒီကိစ္စနဲ့ပတ်သက်ပြီးရောစစ်စဆွေးနွေးပြီးဖို့လူလာရဆိုရင်အစဉ်မြင့်စီရဆိုပြီးရောဥဖေသံကစပြီးကန့်ဟန့်တယ်လို့ကျွန်တော်မီဒီယာတစ်ခုမှကြားလိုက်ရပါတယ်အဲ့ဒါဟုတ်ပါလားခင်ဗျာ
ဟုတ်ကဲ့ဒီကံဒီနေဒီစစ်ပွဲတွေကိုရောက်ဆဲပြီးတော့ငင်းချင်းကြီးကိုတွားကြည့်နေတဲ့ဒေနာရီကြောင့်တကယ်လို့ဒါသူကကမ်းတော့ဆင်းနေဒီအေးတက်တော့ကသဘောဆန္ဒရှိရဆိုရင်ကျွန်တော်တို့ဆွတ်တော်ကိုယ်စားလေအနေနဲ့အတားကိုချောင်းဝင်ဆောင်ရွက်ပြီးခုအသိရှိရတယ်လို့ကျွန်တော်ပြောခဲ့တယ်အထူးသဖြင့် PNP ဆွတ်တော်ကိုယ်စားလေရဲ့ဆန္ဒသဘောထားကိုကျွန်တော်ပြောကြားခင်းရှင်းဖြစ်ပါတယ်ခင်ဗျအ
ဲ့ဒီဟာကိုအစိုးပြချက်တည်းအနေနဲ့ဒီဝင်ကမ်းမှန်းတာရောလုခဲ့ပါလား
အဲကျွန်တော်တို့ကအဲ့လိုသိဖို့ကြတော့အခြေအနေမပြေပါဘူးခင်ဗျအဲ့လိုအင်တာဗျူးတဲ့အချိန်မှာတခြားကောင်းတွေတခုဖြစ်တာကြောင့်အဲကျွန်တော်ကနောက်ဆုံးမှာသူကဖြတ်ပြီးတော့မြေရဲ့အပေါ်မှာကျွန်တော်တို့ကဆန္ဒရှိရဲဆိုတာပဲကျွန်တော်ပြောခဲ့တာဖြစ်ပါတယ်အဲ့လိုဟိုကျွန်တော်တို့ကနောက်ဆက်တင်ပြီးတော့အစုပြုဖို့မတင်တော့ဘူးဆိုတော့အနေထားမျိုးအဲ့ဒီမှာရှိခဲ့ပါတယ်ဟောဒီကာယကံရှင်းတစ်ဖက်ပုဂ္ဂိုလ်တွေကလူသားမှုရှိရတဲ့အရေးတင်ကြတာတစ်ခုခုလည်းကျွန်တော်တို့ဟိုမပြည့်စုံကြရဘူးပေါ့နော်ကျွန်တော်တို့အဲ့လိုပြောတဲ့တိုင်အောင်ဟိုဒီကမ်းလမ်းလည်းအချိန်မလာခဲ့ဘူးတော့ကျွန်တော်တို့ကလည်းစေနာနဲ့လုပ်တယ်ဆိုပေမဲ့စေနာဝေဒနာဖြစ်သွားရင်မကောင်းပါဘူးဟု
တ
်အဲဒါကြောင့်ကျွန်တော်တို့ဘက်ကတော့အဲ့လိုစတဲ့ကမ်းလမ်းမှုမျိုးကိုမလုပ်ခဲ့ပါဘူးခင်ဗျဟုတ်ကဲ့
ကျွန်တော်ဒီဟာကိုဘာကြောင့်မေးရသလဲဆိုရင်တကယ်တမ်းဒီကိစ္စမှာဂျာဝင်စစ်စပ်ပြီးတဲ့အဖွဲ့အစည်းဟာဒီပြည်သူကိုယ်စားလှယ်ဖြစ်တဲ့လွတ်တော်ကိုယ်စားလှယ်များကသာလုပ်တင်လို့ထင်ပါရဲ့အခုနိုင်ငံတော်အစိုးရကမျိုးသားလွတ်တော်ဒုတိယဥက္ကဋ္ဌဥပဒေတော်တို့ပြန်ကြားရေးဝန်ကြီးဦးထင်မြင့်တို့ကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးထားပါရဲ့ဒီကိစ္စညီညာရေးအတွက်အဖြေရှာရေးလားအကြံပေးရေးလားဆိုတဲ့အဖွဲ့ဒါမဲ့သူကအာဏာပိုင်အဖွဲ့အစည်းကိုကိုယ်စားပြုရတယ်တတိယအချင်းဟိုဘက်ကတိုက်မြင်ရတဲ့ကိုယ်စားပြုတဲ့သဘောမျိုးပါနေတဲ့အတွက်ကြောင့်ဒီစားတဲ့ဥပဒေတော်တို့အစိုးရရန်ရနဲ့ပတ်သက်တဲ့သွတ်တော်ကိုယ်စားလှယ်ကလို့ရင်ပူပြီးထျောက်မယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့ကိုဆက်ပြီးတော့ဥပဒေတော်စနစ်တကျနှစ်ဖက်ကိုအဆူပြုမယ်အလားအလာတော့မရှိဘူးလားခင်ဗျာ
။သွတ်တော်ဆိုတာကတော့နော်ပြည်သူကိုယ်စားပြုအဖွဲ့အစည်းဖြစ်ပါတယ်။နိုင်ငံလည်းရှိပါတယ်။အဲဒါကြောင့်ဒီလိုအဖွဲ့မျိုးကိုနှစ်ဖက်စလုံးကယဉ်ယဉ်ကျေးကျေးနဲ့ဒီတက်တော်ကလည်းပဲနိုင်ငံကြီးကိုရှင်းနေဖို့လိုလားတယ်။အဲဒီမြန်မာတက်မလို့မြန်မာအစိုးရကလည်းငင်းကြိုင်းတကားဖွင့်ထားပါတယ်ဆိုတော့ပြောဆိုချက်တွေလည်းရှိတော့အာကျွန်တော်တို့ခောက်တူခောက်ပြန်လုံးပြန်ပုံစံမျိုးဆက်တွေ့ပြီးတော့ငင်းကြိုင်းမှာအတိစုနေရတဲ့ဘာတွေရှိရဲအဲဘယ်သူအပြည့်ယူလုံနိုင်လဲဆိုတော့ဟိုပို့ပြီးတော့အချစ်ချစ်ရောက်ရောက်လုံနိုင်တယ်လို့ဟိုမြင်ပါတယ်အဲတော့ဟိုဥယတော်တို့လူအဖွဲ့ရှိရရောရှိရဒါမဲ့အဲဒါငင်းကြိုင်းရဲ့အထောက်အကူအဖွဲ့ပေါ့နော်အဲဒါမဲ့တကယ်တော့လက်တွေ့မှာလည်းလုံနိုင်တဲ့အခြေအနေမျိုးဟုတ်ကဲ့တော့စောင့်ကြည့်နေပါလေမပြူဘူးလုံးလည်းမလုပ်ဘူးပေါ့နော်။အော်ဒါကြောင့်ဒီလိုကြားဆောင်အဖွဲ့အစည်းတခုလိုရဲဆိုတော့ဟောသိကြပါလေ။ဒါမဲ့အစိုးရကလည်းနိုင်ငံတကာအဖွဲ့အစည်းတွေတစ်ခါကပြောတာဟုတ်တော့လက်မခံရှင်တော့ဟောကုဒီနဲ့ကုတန်းကြီးမှာပေါ့နော်။ဒီစွတ်တော်ဆိုတာကအာပြည်သူတွေကိုကိုယ်စားပြုတဲ့ပုဂ္ဂိုလ်တွေဖြစ်လို့ဒီပုဂ္ဂိုလ်တွေနဲ့ဖွင့်ရင်အသိတော်ဆုံးပါပဲ။အဲကျွန်တော်တို့ကတော့ဟိုသူကခုနပြောပြီးစက်တင်တန်းလမ်းဖို့တဲ့ပေါ့နော်။အခုခုအဖွဲ့အဖွဲ့ကလက်ခံတယ်လို့အကြောင်းကြားရင်တော့တစ်သက်သက်ကိုပြည်လို့ဆက်ကြရကောင်းပါလေ။ဒါကြောင့်ဒါလည်းပဲအဲကျွန်တော်တို့အနေနဲ့လိုအပ်တယ်ဆိုရင်လည်းပဲပေါ့နော်။ပါတီရဲ့တာဝန်ကတကယ်တော့ပြလာခဲ့ရင်တော့ကျွန်တော်တို့ကဒါဝင်လှုပ်ဖို့ကြိုးစားဖို့ကျွန်တော်ကဆန္ဒရှိပါတယ်ခင်ဗျ
။အခုဖြစ်နေတဲ့ကိစ္စကအစိုးရတမတော်ဘက်ကရောအေးအေးဘက်ကရောဒီလက်နက်ကင်တိုက်ပွဲကြီးနဲ့သူတို့လူချင်းနဲ့ယူမန်ဂျက်မှန်းနိုင်ကိုရောက်မယ်လို့မျှော်လင့်နေကြတယ်ထင်ပါသလား။စစ်တပ်ဖက်ကလည်းပဲငါတို့တိုက်တိုင်းဒီသဘောလုံးဝအမြင့်ပြုတ်သွားလိမ့်မယ်လို့သူယူဆများယူဆနေသလားတခါအေးဘက်ကလည်းပဲငါတို့တိုက်ပြီးတော့ဆွေးတက်မလို့ကလုံးဝဆုတ်ခွာသွားပြီးတော့သူတို့လူကျင်တဲ့ပုံစံမျိုးလုံးဝရမျိုးချင်နေကြတယ်လို့များဥပဒေယူဆမိပါသလားကျွန်တော်အမြင်မှာတော့ဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပဲတကယ်လို့ကနှစ်ဖက်စလုံးကလက်နဲ့အင်အားနဲ့သူတို့လူကျင်တဲ့ယူမှန်ချက်ပန်းနိုင်ကိုရောက်မယ်လို့မျှော်မှန်းခဲ့ရင်တော့ဒါမှားတဲ့မျှော်မှန်းချက်ပဲလို့ကျွန်တော်ကတော့ရိုးသားသားပဲသုံးသပ်လို့ပါတယ်ဥပဒေပဲလို့သဘောပါတယ်သူတို့နှစ်ဖက်ရဲ့ဒီလိုမျိုးဖြစ်ရကို
ဒီဒီသူတို့အဖွဲ့အစည်းတွေကတော့ခုနကဆရာပြောသလိုပေါ့နော်ဟိုမြတ်တက်မလို့ကတော့ဒါအပြတ်ရှင်မှုဖို့ပဲပြောတယ် ဒါမဲ့အေးတက်တော်အနေနဲ့ကတော့ဟိုသူတို့ဆက်ကဒီလုံးဝလွတ်လာရေးဆိုတဲ့စကားတော့ဒီနေ့တည်းကကျွန်တော်မကြားသေးဘူးเนาะဒါမဲ့ကွန်ဖျူတာဆိုတဲ့လေသာတော့ဟာပေါ့ဆိုဒီအကြောင်းအရာပေါ်မှာကျွန်တော်တို့ဟိုဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒီရဲ့ပြည်ထောင်စုကျဲမှာပဲဖြည့်ရှင်းနိုင်သေးရဲ့ဆိုရပြတ်မှလို့မြင်တယ်အဲတော့သူတို့မတွေ့အဖွဲ့ကြီးကဘယ်လိုပဲယူဆပေါ့နော်ဟောတကယ်တမ်းပြည်သူတွေကကြီးကျယ်ကျယ်ကိုဒုက္ခရောက်နေကြတာတော့ကျွန်တော်တို့တွေ့တယ်အဲတော့ကျွန်တော်ကငင်းငန်းကြီးတကားကိုပဲဖွင့်ထားဖို့လိုတယ်ငင်းငန်းကြီးစပွဲကိုပဲရောက်အောင်ကြိုးစားကြပါဆိုပြီးတော့လေကျွန်တော်တို့ဘက်ကအများကြီးတိတ်ဆိတ်နေတာရှိပါတယ်အဲကျွန်တော်တို့လူရင်းသာကြီးပဲပြောနေချင်းတယ်ကျွန်တော်တို့အဲလူရင်းနဲ့အတိုင်းတာဘောင်းတစ်ခုထဲမှာအဲကျွန်တော်ဘယ်လိုလုပ်စုံမတစ်ခုကိုရောက်ကြမလဲဆိုတော့ဆွေးနွေးခွင့်နဲ့ပဲအခြေချတင်တယ်အဲအဲ့လိုပါပဲဒီလူတွေအတွက်အငင်းချမ်းဆုံးလမ်းကြောင်းလို့ကျွန်တော်တို့ကရှုမြင်ပါတယ
်အာနိုင်ငံရေးသမားတွေဒေါ်လာရေးသမားတွေရဲ့အစင်လာပြောယူစကားတစ်ခုကတော့ကျွေးကြော်တန်ဟာယီမန်ကျပန်းနိုင်မဟုတ်ဘူးဆိုတဲ့စကားပါပဲအဲ့တော့အခုအေအေဘက်ကနေပြီးတော့နာကွန်ဖက်ဒရိတ်တို့ဘာလို့ပြောနေလဲသူတို့ကျွေးကြော်တန်ဖြစ်ကောင်းဖြစ်မယ်ပေါ်လေတကယ်တမ်းကျွေးကြော်တန်အနေနဲ့လည်းပဲအတိအကျဖော်ထုတ်ကြညာလည်းမကြားသေးပါဘူးဒါပေမဲ့လည်းအဲ့လိုကျွေးကြော်တန်ကိုဒါမင်းတို့လူကြီးကများလွန်းတယ်ဆိုပြီးတော့မဆွေးနွေးပဲနေတယ်ဆိုရင်တော့တိတ်မှန်ကန်နေမှမဟုတ်ဘူးလို့ထင်ပါတယ်မှားမယ်လို့ထင်တယ်တကယ်တော့ဒီဟာကျွေးကြော်တန်ကကျွေးကြော်တန်တစ်ပိုင်းပဲတကယ်တော့လူကြီးတဲ့ဒီမှန်ရဲ့ပန်းနိုင်ကဒါဆွေးနွေးကြီးနိုင်တဲ့အခါမှာဘာလူကြီးနဲ့ဆိုတာထွက်လာမှာပေါ့မဟုတ်ဘူးလားကိုယ်ကကြွေးကြော်တန်ကြားတယ်ပြောတန်ကြားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါများလုံးနဲ့မပြောနိုင်ဘူးဆိုရင်တော့အဖြေရဖို့တော်တော်လေးဝေးနေဦးမယ်လို့ကျွန်တော်ထင်ပါပါတယ်
။ဟုတ်ကဲ့ဒါကတော့ကျွန်တော်ယီမန်ရှေ့ကတော့ဟိုအင်းထဲမှာဘယ်လိုပဲရှိရှိပေါ့နော်ပြောတဲ့စကားပေါ်မှာအမှတ်တမ်းတင်ရမှာဖြစ်ပါတယ်။စကားတွေကလည်းအဲဒန်းတူရေးဆိုတဲ့စကားကစကားရတာပေါ့နော်။ပြည့်စုံစုံအစိုးရကအဲ့ဒီပေါ်မှာအကောင့်ပြဖို့မှုမရှိခဲ့တော့ဟိုနေခဲ့တယ်။အဲဒန်းတူရေးဆိုတဲ့စကားကဒီအစိုးရတွေကမရှားရှင်အောင်ဖြစ်ရှင်ရှင်စင်လက်တွေနဲ့ပြန်ပြောကြတယ်။အဲအဲ့ဒီကစပြီးအဆင့်တက်ပြီးတော့ federation ဖြစ်လာတယ်။အဲ federation ပြောတဲ့အခါမှာလည်းအရှင်ကြီးအများကြီးဆွဲပြီးတော့ဟိုအကြောင်းပြဒီအကြောင်းပြနဲ့အာလားလမ်းကြောင်းမှာမရောက်တာပါ။ပြန်ဖို့ဖြစ်ပေါင်းများစွာကြာခဲ့တယ်။အဲဒီတော့ conference ဖြစ်လာတာပေါ့နော်။အဲ conference မရရင်လည်းနောက်ဆုံးအာလားလုံးဝ liberation ဆိုတာမျိုးတောင်းဆိုကောင်းတောင်းဆိုလာမယ်။အဲဒါကတောင်းဆိုချက်တွေပဲဖြစ်တယ်။အဲတန်းလမ်းချက်တွေပဲဖြစ်တယ်။တကယ်တမ်းလည်းရှင်းနေဖို့ကြတော့လေသူတို့မဆွေးနွေးတော့ဘူးဟိုတိုက်တော့မယ်ဆိုတဲ့ပုံစံမျိုးလည်းတစ်ဖက်တစ်လုံးမှာမရှိပါဘူး။ဟောဒါကြောင့်ဒါကြောင့်ဆွေးနွေးတဲ့အခါမှာတော့ကြားဆောင်အဖွဲ့အစည်းတစ်ခုပါလာပြီဆိုရင်ပြည်သူကိုမနိုင်ချပြီးတော့လှုပ်ဆောင်တဲ့အဖွဲ့အစည်းဖြစ်လို့တစ်ဖက်တစ်လုံးရဲ့ဌာနဟိုအပြေချာရှိပေးနိုင်လိမ့်မယ်ပြည်သူကလည်းချက်ပြနိုင်လိမ့်မယ်အဲအဲ့ဒါမှဒါကဘယ်သူကငင်းကြရေးလူချင်းနဲ့အဲဘယ်သူကဟန်ဆောင်ပါဆောင်လုပ်နေတယ်ဆိုတာမျိုးကအတိအကျပေါ်လာမှာဖြစ်ပါတယ်။အဲလိုတက်ပြီးတက်ကြရတဲ့လှုပ်လို့ရှိခဲ့ရင်တော့အော်ဒါကလမ်းကြောင်းမှန်ကိုအဖြစ်ဖြစ်နှိစက်လာလိမ့်မယ်လို့ကျွန်တော်တို့ဖက်ကယူဆတယ်
။ဆိုတော့ဒီညမှာကျွန်တော်တခုပြောချင်တယ်အခုတော့မှဥပေသန်နဲ့ကျွန်တော်နဲ့ဒီကိစ္စကိုဆွေးနွေးနေရင်တချို့ကပြောလိမ့်မယ်ရခိုင်ချင်းချင်းမို့လို့အေးဘက်ကိုပင်းပြောရဲဘာညာဆိုတော့ကျွန်တော်ကဒီကမဟုတ်ကြောင်းအခိုင်အမာလည်းပဲပြတ်တန့်နိုင်ဖို့လိုတယ်။ဥပေသန်တို့ EMB ပါတီဖြစ်စေရခိုင်စစ်တော်ကူစေကြီးပဲပါဝင်တဲ့အဖွဲ့ဖြစ်စေဖွဲ့စည်းပြီးတော့ညီငယ်ဆွေးဆက်ပေးမယ်လို့ကံဟာကြဆွေင်တော့ဥပဒေတို့အဖွဲ့နဲ့ဘယ်ဘက်ကမှဘက်မလိုက်ဖဲမှန်ကန်တိကျသောဂျာနီအဖွဲ့စီဖြစ်ပါတယ်လို့အမှတ်ခံနိုင်ပါမလားဟိုဘက်ကတော့စူးစမ်းမှာပဲအေဘက်ကိုပြင်မှာပဲမင်းတို့ကဆူပြီးတော့အဲ့ဒီကိစ္စကဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ
အင်းကျွန်တော်တို့ကတကယ်လို့ဒါအဲ့လိုဂျာဆောင်အဖွဲ့စီတစ်ခုနေနဲ့နှစ်သက်စလုံးကယုံယုံကြည်ကြည်ပေါ့နော်အာဒါသဘောတူဖို့လိုတယ်အာဒီပုံကိုယ်တွေကဘာမှလုပ်ပိုင်ခွင့်ရှိရမှာမဟုတ်ပါဘူးနှစ်ဖက်ရဲ့ဂျာမှာဆောင်ရွက်ပေးမယ့်အဖွဲ့စီတွေကဖြစ်ပါတယ်မင်းလိုချင်တာကိုဝင်ပြီးတော့တစ်ဆက်တော့ကပြင်းပြီးတော့ပြောလို့ရတဲ့အဖွဲ့အစည်းအဲ့လိုသဘောမျိုးနဲ့ဒီဖွဲ့စည်းကိုဖွဲ့စည်းလို့လည်းမရပါဘူး။ဒါကြောင့်တစ်ဆက်တလုံးကတံတရားချင်းချင်းချင်းချင်းနဲ့အနည်းဆုံးတော့ဗျာနော်စမ်းတတ်တဲ့သဘောမျိုးနဲ့စမ်းတတ်ကြည့်ရင်ဒါကကျွန်တော်မလုပ်တာထက်ပိုပြီးတော့အဆင်ပြေပါလိမ့်မယ်။ဒီနေရာမှာရခိုင်ရဲ့အစိုးရရဲ့တပုံရဲ့လူကျွန်တော်တို့စိတ်ထဲမှာထားလို့မရတော့ဘူး။ကျွန်တော်ဒီနယ်အေရှာရင်ကျွန်တော်တို့တီထောင်စုကြီးဒီအရှာတီမီရဲ့အတွက်ကျွန်တော်တို့အကုန်လုံးကသဘောထားကြီးကြီးနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကအ
ဲ့တော့ရခိုင်စစ်တော်ကုစရေကြီးပဲမဟုတ်ပဲ AMP ကြီးပဲမဟုတ်ပဲကျန်တဲ့ပြည်ထောင်စုအထက်ကစစ်နေရတဲ့ပုဂ္ဂိုလ်တွေစစ်တော်ကုစရေဆက်တဲ့ဖြင့်ထက်ရင်တော့ပို့ပြီးတော့အဆင်မပြေနိုင်ဘူးလားခင်ဗျာဥပဒေပြောတဲ့တန်တရားမျိုးကိုဆောင်ရွက်နိုင်ရအကြောင်းမရှိဘူးလား
ကျွန်တော်ပြောခဲ့တဲ့ဥမာတော့ကိုယ့်ပါတီကိုကိုစားကြည့်ပြီးတော့ပြောခဲ့တာဖြစ်ပါတယ်။အဲ ANP ပါတီရဲ့သဘောထားကလည်းအဲ့လိုရှိလို့ကျွန်တော်အနေနဲ့ဒီမှာမီဒီယာမှာရဲရဲတင်းတင်းပြောခဲ့တာဖြစ်ပါတယ်။အဲတရားအဖွဲ့ကြီးတရားပုဂ္ဂိုလ်ကြီးကတော့ကျွန်တော်တို့ဘက်ကပြောလို့မရဘူး။ဒါပေမဲ့အစိုးရကအဲ့လိုပုဂ္ဂိုလ်မျိုးတွေနဲ့အဲလားပတ်ဒီစွတ်တော့ကိုယ်တွေကဒီကနေ့ရောပြီးတော့လုပ်စီရှင်နေဆိုရင်လည်းဒါကောင်းတဲ့အချက်ပါပဲမလုပ်တဲ့သက်ဆိုရင်တော့အခုလုံးဟိုကောင်းပါလေဒီတခြားအပ္ပတိကလွတ်တော်ကိုယ်တွေလည်းပါရင်လည်းဒီလိုကိုစားကြည့်ရတဲ့ပို့ပြီးတော့အားရှိတာပေါ့အဓိကတော့ဒီလားချောင်းတဲ့ကိုရောက်ဖို့ပဲအရေးကြီးတယ်နည်းနည်းဆန်းဆန်းသွားနိုင်ဖို့ပဲအရေးကြီးတယ်လို့မြင်ပါတယ်